မြန်မာနိုင်ငံမှာတော့ဒီကိုဗစ်ကပ်ရောဂါနဲ့နိုင်ငံရေးပြဿနာတွေကြောင့်အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေထိခိုက်နေရုံမကအထည်ချုပ်လုပ်ငန်းဟိုတယ်နဲ့ခီးသွားလုပ်ငန်းတွေအကြီးအကျယ်ထိခိုက်နေတယ်လို့ဆရာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လူမှုစီးပွားအခြေအနေကိုလေ့လာတဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့စစ်တမ်းတစ်ခုကပြောကြားထားပါတယ်2022ခုနှစ်ထဲရန်ကုန်မန္တလေးလိုမြို့ပြကြီးတွေမှာနေထိုင်သူတွေအပါအဝင်ဆေးရန်ပွဲတင်မှုကြုံရသူဟာသုံးဆတိုးလာနိုင်တယ်လို့လည်းအဲ့ဒီစစ်တမ်းထဲမှာခန့်မှန်းထားပါတယ်။ဒီတော့ဟိုတယ်နဲ့ခီးစားတောက်ဆိုင်လုပ်ငန်းတွေရဲ့လက်ရှိအခြေအနေကဘယ်လိုရှိနေပါလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့မတ်ဆုမွန်ကတင်ပြပေးပါမယ်ရှင်။
လာမယ့်2022ခုနှစ်အစောပိုင်းမှာမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်ခန့်ဟာဆင်းရဲနှွမ်းပါမှုအခြေအနေကိုရင်ဆိုင်ရမှာဖြစ်တယ်လို့ UNDP ရဲ့စစ်တမ်းမှာပါရှိပါတယ်။သူတို့ရဲ့စစ်တမ်းအရဆိုရင်မြို့ပြအိမ်ဆောင်စုရဲ့သုံးပုံတစ်ပုံခန့်ကစုဆောင်ငွေမရှိကြတော့သလိုမြို့ပြအိမ်ဆောင်စုရဲ့28ရာခိုင်နှုန်းလောက်ဟာသူတို့အသုံးပြုနေရတဲ့မော်တော်ဆိုင်ကယ်ကိုပါရောင်းလဲရပြီလို့ဖော်ပြထားပါတယ်။UNDP ရဲ့အာရှနဲ့ပစ္စည်းပိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးခနီဝနာရဂျာကပြည်တွင်းတိုက်ပွဲကြောင့်သာမကဝဝလင်းလင်းမစားတော့ရတာအဟာရချို့တဲ့တာဆင်းရဲလွန်းတာတွေကနေဖြစ်လာမဲ့ချွေးမှုတွေနဲ့မတန်ဆွမ်းမှုတွေကြောင့်မျိုးဆက်တစ်ခုလုံးကိုဆုံးရှုံးရလိမ့်မယ်လို့သတိပေးလိုက်ပါတယ်ကယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်အထည်ချုပ်လုပ်ငန်းတွေ၊ခီးသွွားလုပ်ငန်းတွေနဲ့စားလုပ်ရေးလုပ်ငန်းတွေအပါအဝင်အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေလည်းထိခိုက်မှုရှိနေပါတယ်လို့ UNDP စစ်တမ်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာခီးသွွားရာသီပြန်ဆပြီလို့ဆိုပေမဲ့အခက်အခဲတွေကြားကနေနလန်ထဖို့ရုန်းကန်နေရတဲ့ခီးသွွားလုပ်ငန်းတွေကတော့အခုချိန်ထိခက်ခဲနေတော့မှာပဲလို့ပြည်တွင်းခီးသွွားလုပ်ငန်းရှင်တဦးကပြောပါတယ
်။အကုန်လုံးကတော့အခုချိန်မှာဘာမှဒီကစီးပွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ income ဆိုတာမရှိတော့ဘူးပေါ့နော်။ဆိုတော့ဟိုဒီလိုပဲကျွန်တော်လေးလုပ်ပြီးတော့ဖြစ်တာစားပြီးတော့ရက်တည်နေရတာပေါ့။ကျွန်တော်ဆိုလည်းရှိရာလေးထန်ရောက်ပြီးတော့တုံးခဲ့တာကြာပြီပေါ့နော်။ဆိုတော့ဟိုဆက်တော့ခံနိုင်လို့ကတော့ခက်ခဲသွားပြီ။ဆိုတော့ဟိုအခုဆိုရင်ဒါပြန်လဲပြောရရင်ဒါစီးပွားရပြီးစားတယ်ပေါ့နော်။ဆိုတော့ပြီးခဲ့တဲ့အောက်တိုဘာလဆိုရင်အစ်ကိုမျိုးဝင်ရောက်ပြီ။ဆိုတော့ကျွန်တော်တို့ကပုံမှန်ဆိုရင်အောက်တိုဘာကစားပြီးတော့ဒီလိုမေလာကုန်ရှိပေါ့နော်ဆိုတော့ဒီလိုမျိုးသွားတာဆိုတော့မေလာကုန်တော့ဘိုးလေးဆိုရင်ခီးသွွားတွေအကုန်ပြန်ဆက်ကြပြီဆိုတော့ဒီပွန်ရာဒီလေးမှာမတီငင်းဆိုတော့ပြည်ရပေါ့နော်ပွန်ရာဒီလေးမှာဒီလိုပဲဟိုကုလုံငန်းကြီးတွေဟိုတယ်တို့နော်ဟိုစပတိပေါ့နော်ပြန်နေလေးပြန်ပြီးတော့လာတဲ့ဧတယ်လေးတွေလက်ခံပြီးတော့ဟိုပြန်ပြီးအသက်ရှင်အောင်လုပ်နေရပေါ့
ကယောကနဲ့ဆရာနာမသိခင်ကတည်းကအစင်းရဲဆုံးပြည်နယ်တွေဖြစ်တဲ့ချင်းနဲ့ရခိုင်လိုဒေသတွေမှာတော့ရှီရင်ဆွဲအနေထားတိုင်းရှိနေအောင်မှာဖြစ်ပြီးတော့ရန်ကုန်နဲ့မန္တလေးလိုမြို့ပြနေရာတွေမှာတော့စီးရဲယုံမကဒီထက်ဆိုးတဲ့အခြေအနေအောက်ကိုရောက်သွားမှာဖြစ်တယ်လို့လည်း UNDP စစ်တမ်းမှာပါရှိပါတယ်။ပြည်တွင်းကလုပ်ငန်းတွေပေါ်မှာမှီခိုနေကြတဲ့ဝန်ထမ်းတော်တော်များများကကိုဗစ်ကပ်ဘေးအပြင်ဆရာနာသိမ့်ပြီးတဲ့နောက်ပြောင်းလဲသွားတဲ့အခြေအနေတွေကြောင့်အလုံးလက်မဲ့ဖြစ်လာသူအရေအတွက်ကလည်းများလာနေပါတယ်။စားတောက်ဆိုင်လုပ်ငန်းတွေကတော့တခြားလုပ်ငန်းတွေထက်စားရင်နလန်ပြန်ထနိုင်တဲ့ကာလမြန်မြင်မဲ့ခရီးသွားဧည့်သည်ကိုမျှော်ရတဲ့ဒေသမှာရှိတဲ့စားတောက်ဆိုင်တွေကတော့အခုချိန်ထိခက်ခဲနေတော့မှာပဲ။ရန်ကုန်မှာရှိတဲ့စားတောက်ဆိုင်လုပ်ငန်းတွေကတော့အခုချိန်မှာဒေသခံတွေအပေါ်မှာအမိပြုပြီးအစဉ်ပြေစအခြေအနေမှာရှိလာပြီလို့စားတောက်ဆိုင်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးနေလင်းကပြောပါတယ
်။ဆိုင်တော်များကတော့ဒါပြန်ဖွင့်နေရပြီဆိုပေမဲ့အရင်ရောင်းအားကတော့အရင်ရောင်းအားကိုကျွန်တော်တို့ကမမီသေးဘူးထက်ဝက်တောင်မှမမီဘူးဖြစ်နေတာပေါ့။မမီတဲ့အချိန်မှာကျွန်တော်ဒီဝန်ထမ်းကိုလည်းအများကြီးရှော့ထားကြရတယ်ပေါ့။အဲ့တော့မဖြစ်မနေတချို့ဟိုသူမဆိုင်မှာထားတဲ့လူတွေကိုပဲတချို့ပြန်ပြီးတော့သုံးနေရတယ်။အဲအစ်စ်ခေါ်ဖို့နောက်ပြီးတော့ဒီမှာဝန်ထမ်းဟောင်းတွေတချို့နယ်ပြန်သွားတဲ့ဝန်ထမ်းတွေကိုပြန်ခေါ်ဖို့ဆိုရင်ဒါအဆင်မပြေရသေးဘူး။ဘာကြောင့်လဲဆိုတော့ကျောင်းကလည်းအရင်ကတော့မကောင်းသေးတဲ့အတွက်ဆိုတော့ဒ
ါအပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ ILO ရဲ့ပြီးခဲ့တဲ့ဇူလိုင်လတုန်းကထုတ်ပြန်ချက်ထဲမှာလဲမြန်မာနိုင်ငံမှာကပ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလုံလက်မဲ့နှုံများလာမှာဖြစ်ပြီး2021ခုနှစ်ပထမနှစ်ဝက်အတွင်းမှာတွင်အလုံကင်ပေါင်းက1.3 လောက်ဆုံးရှုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဆင်းရဲနွမ်းပါနှုံမြင့်တက်လာတာကတိုင်းပြည်တစ်ခုလုံးရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ပြင်းထန်တဲ့တက်ရောက်မှုတွေဖြစ်ပေါ်စေနိုင်တယ်လို့လည်း UNDP ရဲ့အစီရင်ခံစာမှာသတိပေးထားပါတယ်ရှင်။